ပြည်ထောင်စုဝန်ကြီးဌာနလက်ရောက်ကဌာနတစ်ခုဖြစ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်ရောက်ကိုပြောင်းရွှေ့သွားမယ်လို့သမရာယုံပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ဒီလိုရွှေ့ပြောင်းမယ်ဆိုတာဟာလမ်းကြောင်းမှန်မော်ကိုရှေ့ရှုတာလို့အုပ်ချုပ်ရေးပိုင်းပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ကျွမ်းကျင်သူတူကသုံးသပ်ပါတယ်။ဒီအကြောင်းကို VOA သတင်းတောက်မတ်မီခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ထွေအုပ်လို့အတူခေါ်ကြတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာပြည်သူတွေအတွက်ဝန်ဆောင်မှုပိုင်းလုံခြုံရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုအစိုးရကိုယ်စားအကောင့်ထဲပေါ်လှုပ်ဆောင်ရတဲ့ဌာနဖြစ်ပြီးပြည်သူနဲ့အနီးကပ်ဆုံးတွေ့ရတဲ့ဌာနလည်းဖြစ်ပါတယ်။ဒီဌာနကိုပြည်ထောင်စုအောက်ကနေပြည်ထောင်စုအစိုးရအဖွဲ့ရုံးအောက်ကိုဘာကြောင့်ပြောင်းရွှေ့သွားရတယ်လဲဆိုတာနဲ့ပတ်သက်ပြီးသမရာယုံပြောရေးဆိုခွင့်ရှိသူဦးဇော်ထေကအခုလိုပြောပြသွားတာပါ
။ဘာကြောင့်ပြောင်းရလဲဆိုရင်အဲကျွန်တော်တို့ပြောရရင်တော့ဟိုတမနာကြီးမိန်ကုန်းမှာလည်းပါပါတယ်အဲဒီနစန်းတန်းနေမိန်ကုန်းမှာပါပါလဲဆိုတော့ပြည်ထောင်စုအစိုးရရှေ့ဆက်လက်ရှောက်လမ်းနဲ့ပြုပြင်ပြောင်းလဲရေးကိုချုပ်ချာအာဏာရဲ့မူလပိုင်ခြေဖြစ်တဲ့ပြည်သူလူထုနဲ့နီးစပ်တဲ့အောက်ခြေရာစတင်မှာဖြစ်ကြောင်းအဲပြောတာတွေကဒါတွေလုပ်ဖို့အတွက်ရည်ရွယ်ချက်ရှိတဲ့အတွက်ပြောခဲ့တာဖြစ်ပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်129မှာပါပါလဲဆိုတော့ပြည်ထောင်စုဆိုရသည်ဥရိနဲ့ညီပြည်ထောင်စုဆိုင်ရာဝန်ထမ်းဖွဲ့စည်းများကိုလိုအပ်သလိုဖွဲ့စည်းနိုင်သည်ရင်းသို့ဖွဲ့စည်းရာတွင်လုပ်ငန်းတာဝန်နှင့်လုပ်ပိုင်ခွင့်များကိုသတ်မှတ်ပေးရမည်ဆိုပြီးတော့129ခါကာယီမှာပါပါတယ်အဒီမူတိုင်းလဲဟိုသမရအောက်မှာရှိဖို့ဆိုပြီးတော့ကျွန်တော်တို့ကပြည်ထောင်စုအစိုးရဖွဲ့ရုပ်ဝန်ကြီးဌာနအောက်ကိုရွှေ့လိုက်တာဖြစ်ပ
ါပြုရင်ပြောင်းလဲရေးနဲ့အုပ်ချုပ်ရေးပိုင်းရန်နေရာတွေဒီထက်ပိုခိုင်မာစေဖို့နဲ့ပြည်သူဗဟိုပြုဒီမိုကရေစီနိုင်ငံထူထောင်နိုင်ဖို့ပြည်သူနဲ့အနီးကပ်ဆုံးတွေ့ဆုံရတဲ့ဒီဌာနကိုအရက်သားအစိုးရလက်အောက်ထားနိုင်ဖို့သမရဦးသိန်းစိန်လက်ထက်ကတည်းကအရက်ဖက်လူမှုအဖွဲ့အစည်းတွေကတောင်းဆိုမှုတွေလုပ်ခဲ့တာပါဒီလိုပြောင်းရွှေ့လိုက်တာနဲ့ပတ်သက်လို့နိုင်ငံရေးလေးလာတုံသက်သူဦးတင်မောင်တန်းကဒါဟာပြည်သူဗဟိုပြုဒီမိုကရေစီနိုင်ငံထူထောင်ဖို့ပထမဆုံးခြေလှမ်းလှမ်းလိုက်တာဖြစ်တယ်လို့ဆိုလိုက်ပြီးဒီအပြောင်းလဲကိုကြိုဆိုလိုက်ပါတယ
်မြန်မာနိုင်ငံရဲ့ရင်းရှိဒီတန်းနဲ့ပုံမှန်တွေ့ရင်စီမံကိန်းပေါ်မှာအခြေခံပြီးတော့ဘတ်ဂျက်တွေကိုဆွဲကြဖို့ပြောထားတယ်။နောက်ပြီးတော့စီမံချက်တွေကပြည်ပြင်းဖြစ်ရမယ်ဆိုတဲ့ညွှန်ကြားချက်လည်းရှိတယ်။နောက်အဲ့ဒီခါမျိုးမှာအောက်ဆက်ညီနိုင်ရေးစနစ်ရန်ရပုံပုံအကောင့်မို့လိုအပ်တယ်။ထွေအုပ်ချုပ်ရေးဦးစီးဌာနအဲ့ဒီပေါက်ဆက်ညီနိုင်ရေးလုပ်ငန်းတွေကိုအရင်ထဲကလည်းလုပ်ခဲ့ကြတဲ့ဌာနဖြစ်တယ်။ရေရှည်တည်တဲ့ပုံမျိုးတွေ့တဲ့မှုစီမံကိန်းကြီးကိုအကောင့်တွေပေါ်ဖို့ဆိုရင်အစိုးရရဲ့အဖွဲ့ရုံးရဲ့တိုက်ရိုက်ကြီးကြပ်မှုအောက်မှာတော်ရနိုင်မှာဖြစ်တဲ့အတွက်ကြောင့်ပို့ပြီးစုစည်းနိုင်နိုင်မယ်လို့ပြောလို့ရတယ်ဒါပေမဲ့စွမ်းဆောင်ရည်နဲ့လုပ်ရည်ကိုင်ရည်ပိုင်းဆိုင်ရာတည်ဆောက်မှုကိစ္စတွေလိုနေသေးတယ်ထင်တယ်လို့တော့ခီးပေါက်နိုင်ဖို့ရှိသေးဘူးတိုးတော်လဲဒါဒီလမ်းကြောင်းမှာမဟုတ်ရှေ့ရှုလိုက်တာဖြစ်တယ
်ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုပြောင်းရွှေ့မယ်လို့ထုတ်ပြန်လိုက်ပေမဲ့ဘယ်အချိန်မှအပြီးသက်ပြောင်းရွှေ့မလဲအရင်လိုတာဝန်တွေကိုပဲဆက်လက်ထမ်းဆောင်စီမှာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဦးစောထေကတော့အ мян ဆုံးပြောင်းရွှေ့သွားဖို့လှုံ့ဆော်ထားတယ်လို့သာဖြေကြားခဲ့ပြီးအသေးစိတ်ကိုပြောကြားခြင်းမရှိခဲ့ပါဘူးရှင်